လွန်ခဲ့တဲ့2009ခုနှစ်ကမကွေးတိုင်းဒေသကြီးပခုတ်ကူမြို့မှာကုံစင်းနှုံကြီးမြင့်တာကြောင့်တက္ကသကမတွေစားဝတ်နေရေးအခက်တွေ့နေတာကိုတန်ဃာတွေကကန်ဆောင်ရာကနေလုံချုံရေးတပ်ဖွဲ့တွေကရိုက်နှက်ခဲ့တဲ့အတွက်ရွှေဝံအောင်တန်ဃာအရေးခင်စတင်ခဲ့တာလို့သိရပါတယ်2009ခုနှစ်စက်တင်ဘာလ18ရက်နေ့မှာစတင်ပြီးရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာတန်ဃာတွေကဆန္ဒပြခဲ့ရာကနေစစ်အစိုးရကကြောင်းတိုက်တွေကိုဖျက်ဆီးခဲ့ပြီးတန်ဃာတော်တွေကိုဖမ်းဆီးလူဝင်လဲထောင်ချမှုတွေကိုပြုလုပ်ခဲ့ပါတယ်။အဲ့ဒီနေ့ထိမ့်မှတ်အပြင်ဒီနေ့တန်ဃာတော်တွေကရန်ကုန်မြို့သင်္ကန်းကျွတ်မြို့နယ်ဓမ္မပီယာကြောင်းတိုက်မှာရှိုးဝါယောင်တော်လန်ရေး9နှစ်ပြည့်ထိမ့်မှတ်အခမ်းအနားကျင်းပတာဖြစ်ပါတယ်။ဒီနေ့မှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့အစည်းကိုပြန်လည်ရွေးချယ်ဖွဲ့စည်းပေးဖို့နဲ့တရားစွဲဆိုခံရတဲ့တန်ခါတော်တွေအမှုရင်ဆိုင်နေရတဲ့ကိစ္စရပ်တွေကိုအမြန်ဆုံးရပ်ဆိုင်းပေးဖို့တောင်းဆိုခဲ့ကြပါတယ်။တန်ခါတော်တွေကိုခေချင်နေနဲ့မယုံညီတဲ့ဥပဒေနဲ့ဖိနှိပ်မှုတွေရှိနေတဲ့အတွက်ဒီကနေ့ကြေညာချက်ကိုထုတ်ပြန်လိုက်ရတယ်လို့ဒီကနေ့ပွဲကိုတက်ရောက်လာတဲ့ဆရာတော်ဦးစာဝနာကမိတ်ကြားပါတယ်။
အဲ့ဒီနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဆိုတာကြီးဟာအောက်ခြေကနေပြီးစပြီးတော့အိုးနိုင်ငံတော်အထီးမူတွေမပြောင်းမဲနဲ့တန်ခါဘက်ကမရဘူးတန်ခါကိုညှင်းမနှိမ့်ဆက်တဲ့ဥပဒေတွေနဲ့ဖမ်းဆီးတဲ့ကြောင်းတိုက်တွေသိမ်းတဲ့အဲ့ဒါတွေလုပ်တဲ့အတွက်ဦးစင်းတို့ကတန်ခါအဖွဲ့အစည်းကိုအစင်းစင်းပြန်ပြီးတော့ဖွဲ့ပြီးပို့ရွေးချယ်ပြီးပို့တောင်းဆိုတာ6မြင်းဆောင်90 9မြင်းဆောင်90 20မြင်းဆောင်90ဆိုတဲ့အဲ့ဒါတွေကဦးစင်းတို့90ခုနှစ်မှာပတ်တာနေကုစရာကန်ဆောင်ခဲ့တဲ့ဦးစင်းတို့ပါတယ်အဲ့တော့အဲ့ဒီဥပဒေတွေထုတ်ပြီးတော့ဖမ်းတာအဲ့ဒါကြောင့်အဲ့ဒါတွေကိုလည်းဖျက်ပြီးပို့ဒေါသဥပဒေမဟုတ်ဘူးဥပဒေကဲဆိုတီတော့အမိတ်ထုတ်တာအမိတ်ထုတ်တော့အခုဆိုအနှစ်30လောက်ရှိဒေါသဥပဒေမဖျက်သေးဘူးအဲ့ဒါကြောင့်ဒေါသကိုဖျက်ခိုင်းတာ
မြန်မာနိုင်ငံလုံးဆိုင်ရာတန်ခါတပ်ပေါင်းစုကဆရာတော်ဦးဩဘာသာကရွှေဝါရောင်တော်လန်ရေးအတွေ့အကြုံကိုအခုလိုမိတ်ကြားပါတယ်
ကျွန်တော်ဒီမန္တလေးကနေပြီးတော့တန်ခါတပ်ပေါင်းစုဖွဲ့ပြီးပြန်ဆင်းလာတော့ကျွန်တော်ဒီရန်ကုန်မှာဒီမင်္ဂလာတောင်ညော့ဘကိုးကျောင်းထဲမှာပါနော်ဦးစင်းတို့အမှတန်ခါတပ်ပေါင်းစုယုံထိုင်လိုက်တယ်ဒါပေမဲ့ဦးစင်းတို့ကလည်းဒီလောက်ထိအောင်ကြီးကျယ်သွားမယ်လို့ဦးစင်းတို့ကိုယ်နဲ့ကမယူထင်ခဲ့ဘူးဒါပေမဲ့အရန်နဲ့ကြီးကျယ်သွားတယ်အရန်နဲ့အောင်မြင်တယ်ဟိုအောင်မြင်တယ်ဆိုတဲ့အနေထားတစ်ခုကတော့ဒီတန်ခါဒုရဲ့လှုပ်ရှားမှုကိုဦးစင်းတို့ကအားရတာအောင်မြင်တယ်လို့ဆိုလိုတာဒါပေမဲ့ဦးစင်းတို့ကြားဆုံးပါတယ်အာနာရှင်ရဲ့ဖိနှိပ်မှုဦးစင်းတို့ခံလိုက်ရဦးစင်းတို့တောင်းဆိုမှုတွေဒီနေ့အချိန်ခါကျတစ်ခုမှအကောင့်ထဲမှာပေါ်သေးဘူးလို့တော့ဦးစင်းတို့ယူဆတယ်
ရွှေဝါရောင်တော်လန်ရေးမှာအမိတ်ပေးစေခိုင်းသူတွေအနေနဲ့ရွှေဝါရောင်မှာပါဝင်ခဲ့တဲ့တန်ဃာတော်တွေကိုဝင်ချတောင်းပန်ပေးဖို့ရွှေတွန်းလေးဆရာတော်ဦးဝါရမကမိတ်ကြားပါဗျ။တန
်ဃာတော်ရဲ့ဟောလို့ပေါ်ကားရတဲ့ပါဝင်ရှိတဲ့ကြီးကျယ်ပုဂ္ဂိုလ်တွေအနေနဲ့ဒီနေ့ဒီချိန်ကြီးမတောင်းပန်သေးပါဘူး။ဒါကြောင့်တကယ်ကျိုးလို့ရတဲ့သူများမိမိကိုယ်ရဲ့ရဲ့မောင်းတာမရပါအောင်ရေရေဝုန်းဝုန်းချတောင်းပန်ဖို့ခဏနဲ့ညရွှေဝါရောင်တော်လန်ရေးမှာဖတ်ပြီးတော့သူကတောင်းဆိုပါတယ်
ရွှေဝါရောင်တော်လန်ရေးလှုပ်ရှားမှုတွေကြောင့်တက်ကြွလှုပ်ရှားမှုတွေဖြစ်ပေါ်စေခဲ့တယ်လို့ပဲနိုင်ငံရေးလှုပ်ရှားမှုတွေမှာရွှေဝါရောင်စိတ်ဓာတ်တွေနဲ့လှုပ်ရှားကြဖို့ဒီကနေ့ပွဲကိုတက်ရောက်လာတဲ့ကိုမင်းကိုနိုင်ကပြောပါတယ်
။ရွှေဝါရောင်စိတ်ဓာတ်ကပေါက်ပြန်နေတဲ့စနစ်ကိုစနစ်ဆိုးမှုကိုကောင်းကင်ကိုကြောင်းလိုက်မယ်ဆိုရင်မျက်ခြေပြတ်သွားအောင်အာယုံကြောက်ပါတာနဲ့ရွှေရက်ကိုကြောက်ကြောက်ပါတာရောက်အောင်ပါလို့ပြောဆိုတော့လူမျိုးပေါင်းပေါင်းပါလာပေါင်းတော့သူ့စီးပြီးကြတယ်ရက်ချင်ပြတ်ကြတာမျိုးဆိုတာပါလေပါလေဒီမှာလေအဲ့ဒီစိတ်ကကိုယ်ပဲဆိုတော့ဒီစိတ်ကတော့ပြပါလေအားလုံးအပြည့်ကမလွတ်မြောက်ကြသေးတဲ့အတွက်ကျေဝါတာစိတ်ကမျိုးတွေပဲကျွန်တော်တို့ဆက်ပြီးတော့ဒီတက်ကြရအောင်ပါပါ
ဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့ရွှေဝါရောင်9နှစ်ပြည့်အခမ်းအနားမှာဘာသာရေးပဋိပက္ခတွေဖြစ်ပွားမှုတွေကိုရပ်တန့်စေပြီးဘာသာပေါင်းစုံချစ်ကြည်စွာနေထိုင်ရေးအတွက်ဘာသာပေါင်းစုံကဘာသာရေးကောင်းဆောင်တွေကဟောပြောခဲ့ကြပါတယ်ရှင်။ကျမစမ်းမော်အောင်ရန်ကုန်မြို့ကနေ RFA အတွက်စူးစိတင်ပြလိုက်တာပါရှင်။